ကျမကစုမော်ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာမျှတမှုမရှိဘူးဆိုပြီးအဓိကတိုက်ခံပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွင့်လင်းမြင်သာမှုမရှိသလိုတရားမျှတမှုမရှိဘူးလို့ပြည်ခိုင်ဖြိုးပါတီအစိုးရခေါင်းဆောင်တွေကဒီကနေ့နေပြည်တော်ပါတီဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာဝေဖန်လိုက်ကြတာပါ။ကော်မရှင်အနေနဲ့တိကျလွတ်လပ်ပြီးအမိခိုကင်းကင်းမရက်တည်နိုင်ဘူးဆိုရင်တိုင်းပြည်ရဲ့တည်ငြိမ်မှုကိုပါထိခိုက်နိုင်တယ်လို့လည်းပါတီပြောခွင့်ရသူတဦးဖြစ်တဲ့ဦးသိန်းထွန်းဦးကပြောဆိုသွားပါတယ်။ဒီစ
ီရအမိဘာနဲ့ပြရပါမယ်။ violence ဝင်ပြီးတော့ကျွန်တော်တို့လုပ်နေတဲ့သလုံးရှင်ကမလုံးမဆရာမဆရာတာပါတီလာနိုင်တယ်ဆိုတော့နိုင်ငံသားအဖွဲ့အစည်းဖြစ်လာတဲ့အတွက်ဒီနိုင်ငံသားဝယ်ဆန္ဒတွေကမဲဆိုးပေးလိုက်ရတဲ့အတွက်ဘယ်လိုလဲတော့ဒီစာချုပ်ဖြစ်ပြီးတော့အစည်းအဝေးချင်းဖြစ်လာနိုင်တဲ့နေသားရှိပါအဲ့ဒီလိုရှိလာတဲ့သလို့ရှိရင်အခုကျွန်တော်တို့နိုင်ငံပါတီရဲ့ပြည်သူတောင်းဆိုတော့လည်းလက်ယူချင်းထားတော့တောင်းစီပုဂ္ဂိုလ်များရဲ့တောင်းသာဖြစ်တဲ့ဆိုတဲ့အကြောင်းကျွန်တော်နေနိုင်ဒီနေရာမှာရှင်းလင်းပြကြရပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာပြည်ခိုင်ဖြိုးပါတီအပါအဝင်နိုင်ငံရေးပါတီတွေရဲ့အကြံပြုချက်တွေနဲ့ဆွေးနွေးမှုတွေကိုလစ်လျူရှုထားတဲ့အတွက်ရွေးကောက်ပွဲမှာတရားမျှတမှုရှိရေးတက်မတော်ကိုပါအကူအညီတောင်းခဲ့ရတယ်လို့လည်းပါတီတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်ရင်မင်းမြင့်ဆွေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။
ဒီအိမ်ဝင်တဲ့ဒါရင်ဒီမှုတွေတော့တခြားကျွန်တော်တို့ကနိုင်ငံပါတီတွေတော့ဆွေးနွေးပြီးတော့ပါတော့သူသိတင်တာတွေတော့မေးခဲ့တာတွေကိုနိုင်ငံပါတီတွေအပေါ်မှာတော့ပြောဖို့ပေါ့ဖြည့်ရှင်းပေးမှုစိတ်တည်တဲ့အဖြစ်ရအောင်လို့ဒါလို့ရပါလာတဲ့အချိန်မှာပဲအဲပေါ့တော့ပြန်ပြီးဒီလိုအတန်းတွေကိုပြန်ပြီးဖိဆက်မလုပ်တဲ့ပိဿာချက်တွေပေါ့သူတို့ရောင်းတဲ့ချက်ဒီဥပဒေထုတ်ပြန်တာတွေတက်တက်သိဆုံးဖြစ်နေရတယ်ပုံစံချက်ကဒီမှာပါတီလက်ရှိအပါအဝင်ပေါ့နော်ဆက်ပြီးတော့ဆောင်းနိုင်ငံရဲ့သက်သက်ပြီးတော့တိစားအဖွဲ့ဟိုခိုင်သွားတဲ့တော့တိစားအဖွဲ့ကြီးဖြစ်တဲ့တက်တော်ရဲ့အကြီးကဲပိဿာကိုတောင်းတဲ့
ပြည်ခိုင်ဖြိုးပါတီနဲ့နိုင်ငံရေးပါတီ30ကျော်တို့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာတော့ရွေးကောက်ပွဲမှာမျှတမှုမရှိခဲ့ရင်တက်မတော်ကဆောက်ရွက်ပေးနိုင်တာရှိမရှိဆွေးနွေးခဲ့တယ်လို့လည်းတက်ရောက်သူတွေကပြောပါတယ်။ဒီကနေ့မှာပြည်ခိုင်ဖြိုးပါတီကရွေးကောက်ပွဲနောက်ဆက်တွဲမတိမငိမ့်အခြေအနေတွေဖြစ်မှာကိုသတိပေးခဲ့တဲ့အပေါ်မှာသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်။
အတိအကျသူတို့ message ပေးခြင်းတာကတော့ဒါအရေးပေါ်အခြေအနေဖြစ်ကောင်းဖြစ်နိုင်တယ်။အဒီခါကျရင်လူတို့ကဟိုဖိလိုက်ရင်ကြွမှာပဲလို့ဘာလို့ညာလို့ဒါဒီလဲအဲသူလျှောက်ပြောသွားတယ်။ပြောသွားတော့အဲ့ဒီအပေါ်မှာဟိုသုံးသပ်ကြည့်ရဲ့သူဟာသူတို့တွေကပေါ့နော်ဟိုရွေးကောက်ပွဲတစ်ခုကိုဝင်ဖို့အတွက်သူတို့ကိုသူတို့ယုံကြည်မှုမရှိတဲ့နဲ့ဟိုစစ်တပ်ကနေပြီးတော့မှဝင်ပြီးတော့မှဟိုအာဏာသိမ်းပြီးတော့မှရွေးကောက်ပွဲလုပ်ပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုတဲ့ပုံမျိုးတော့တွေ့နေရတယ်။အဲ့တို့သဘောမချဘူးပါညာဆိုဥပဒေနီးလာနဲ့ဒီဖွဲ့စည်းပုံခြေခံအောက်မှာတည်ရဲဥပဒေတွေအောက်မှာသူတို့လုံလို့ရတဲ့ဟာတွေရှိတယ်အဲ့ဒီတိုင်းကိုသူတို့ကသွားရမယ
်နိုင်ငံရေးလေးလာတုံးသက်သူပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့မကျေနှပ်မှုတွေကိုနိုင်ငံရေးအရသာဖြေရှင်းတင်တယ်လို့မြင်ပါတယ
်ဒီနိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်အပေါ်မှာယုံကြည်မှုမရှိရင်မကျေနပ်ရင်သူတို့လက်ရှိဒီအခြေခံဥပဒေရဲ့ဘောင်အတွင်းမှာပေါ့သူတို့လုံနိုင်တာတွေရှိပါတယ်အဲ့ဒါကဒီပြောင်စုရွေးကောက်ပွဲကော်မရှင်ကပြောင်စုအဖွဲ့အစည်းတရားဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီပြောင်စုအဖွဲ့အစည်းကိုဒီဆွဆွဲပစ်တင်တဲ့ကိစ္စမျိုးပေါ့နော်ဆွဆွဲပစ်တင်တဲ့ကိစ္စမျိုးလွတ်တော်တွေရနေတဲ့ဆင်သူတို့လုံလို့ရပါတယ်အဲ့ဒါကလုံထုံးလုံနီးရတော့တမရကိုဆွဆွဲပစ်တင်တဲ့နီးနဲ့လောက်တာပေါ့နော်အမှန်ကအဲဒေရန်သူတို့လှုပ်တင်တာအဲ့ဒီနည်းကိုလှုပ်တင်တာပေါ့အဲ့ဒီလိုမဟုတ်ဖဲနဲ့တတ်မတော်ကာဝေးဦးကြီးချုပ်ကိုသွားပြောတယ်ဆိုတော့ဒီလိုသွားလှုပ်တဲ့ပါတီတွေအတွက်လည်းပြောမယ်ဆိုရင်တော့ဒါနိုင်ငံရေးလက်ခါကြတာပေါ့ဗျာ
နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာရှင်ပြိုင်မှုပြည်ခိုင်ဖြိုးပါတီကအငိမ့်စားတက်မတော်သားတချို့အပါအဝင်ကိုစလေလောင်းတထောင်ကျော်အမည်စရင်တင်သွင်းထားပါတယ်ကိုယ်စလဲလောင်းတွေဟာတိုင်းရင်းသားမဟာမိတ်ပါတီတွေရဲ့မဲဆန္ဒနယ်မြေတချို့ကနေလွဲလို့မဲဆန္ဒနယ်မြေ300နီးပါးမှာရှင်ပြိုင်သွားမယ်လို့လည်းကြေညာထားပါတယ်ရှင်ကျွန်မစုမမ